စကိုင်းတိုင်းဒီပရင်မြို့နယ်အရှိန်ကျန်းကျေးရွာတွေကိုစစ်ကောင်စီကလေကြောင်းကနေပစ်ခတ်လို့ဒေသခံတွေထိခိုက်ဒဏ်ရာရမှုရှိတယ်လို့သိရပါဗျ။ကျေးရွာတွေကတောင်းနဲ့ချီတဲ့ဒေသခံတွေလည်းဘေးလွတ်ရာတင်းရှောင်ကြရပါဗျ။ရန်ကုန်ကနေသတင်းပေးပို့ထားတာမတ်ခင်ပြည်တွင်ပြောပြပေးပါရှင့
်။စကိုင်းတိုင်းဒေသကြီးတပရင်မြို့အရှိန်ကျန်းကကျေးရွာတွေဖြစ်တဲ့နမားရင်ကျေးညောင်းလာနဲ့မရကန်ကျေးရွာတွေကိုစူလလ14ရက်မနက်ပိုင်းကစပြီးစစ်ကောင်စီကရဟတ်ရင်တွေတုံးပြီးလေကြောင်းကနေပစ်ခတ်တိုက်ခိုက်တာတွေရှိတယ်လို့ဒေသခံတွေကပြောပါတယ်စစ်ကောင်စီကလေကြောင်းကနေပစ်တာကြောင့်နမားကျေးရွာမှာဒေသခံတူသေဆုံးပြီး၄ဦးဒဏ်ရာရတယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်စစ်ကောင်စီတပ်တွေဝင်ရောက်တဲ့အချိန်မှာဒေသခံတပ်ကမိုင်းဆွဲတိုက်ခိုက်ခဲ့ပြီးတဲ့နောက်စစ်ကောင်စီကလေကြောင်းကနေတိုက်ခိုက်ခဲ့တာလို့တပန်းရင်ဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တူကပြောပါတယ
်ညောင်းလမ်းပဝင်ခြင်းနမားနေရကံဒီကြောင်းကြောင်းစီလေဒီနေရကံညောင်းလာရဲ့ဟောမှာပေါ့အနောက်ဖက်နမိုင်တော့ဟောတင်းနေရောမှာစစ်ကောင်စီဒီလိုစစ်ကောင်ကထွက်နေရမှာပေါ့အဲဒီတော့အဲ့လိုခုနကလေဘက်တရီဒီပုံစံမျိုးတော့မဖြစ်ဘူးပေါ့လူလူသွားတဲ့အချိန်တိုင်းကျတော့ပြန်ဝင်ရောင်းလိုက်အကျဉ်းခလိုက်ပေါ်တယ်လို့ပေါ့အဲရွာရင်းပြစ်တာပေါ့အဲ့နမားရင်ကျင်းလို့အဲ့ခုနကညောင်းလာနဲ့တောင်းဝင်ကြမှာပဲဒီကံတော့ညမှာတော့ဒီရောက်ကတော့ပုံစံမျိုးကြည့်သွားတယ်တဲ့9ရောက်ဒီပေါ်9ရောက်4ရောက်တန်ရတယ်တူတူ
တပတ်ရင်ကအခုလက်ရှိလေကြောင်းစစ်ဆင်မှုနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတရားဝင်ထုတ်ပြန်တာမရှိသေးပေမဲ့နည်းမြေရှင်းလင်းရေးမှာလိုအပ်လာရင်လေကြောင်းအသုံးပြုသွားမယ်လို့စစ်ကောင်စီကပြောဆိုမှုပါတယ်အခုတစ်ခေါက်မှာလဲရဟရင်တွေတုံးပြီးနေမြေအတွင်းစစ်အင်အားတွေဖြစ်တင်းနေတယ်လို့ဒေသခံတွေကပြောပါတယ်ဒီအတွက်လဲတပည့်ရင်အရှိချမ်းကျေးရွာ20နီးပါးကလူဦးရေတောင်ကနန်းဘေးလွေရာတင်းရှောင်နေကြတယ်လို့ဒေသခံတူကပြောပါတယ
်ဟောတပည့်ရင်အရှိချမ်းမှာကညောင်လာတို့ဝဲကြီးအဲ့မှာရင်ကြီးအဲ့ဘက်ကရွာတော်တော်များများထွက်ပြေးနေရခမန်းကြီးတူဟာလို့ရှိမယ်ဗျစစ်ကြောင်းကနှစ်ကြောင်းဖြစ်နေတာဆိုတဲ့အခါကျတော့ခမန်းကြီးရွာ20ဝန်းကျင်ရွာ20ကျော်လောက်ရှိမယ်အဲလူရေဘလောက်လောက်များထွက်ပြေးနေရလဲဆိုရွာပေါင်း20ဝန်းကျင်လောက်ထိပြေးနေရမှာဆိုတော့လူပေါင်းကလည်းအဲ1000ကျော်လောက်ရှိနိုင်တယ်ဗျဟိုမရကန်တို့အဲညောင်လာတို့ဆိုတာတွေကလည်းရွာကြီးတွေပဲလေဟုတ်လားလူရေအများပြားပြေးနေရမှာပဲအဓိကတော့သူညောင်လာရဲ့ဝဲကြီးရဲ့ရင်ကြီးရွာဒီ3ရွာကိုပတ်ပြီးတော့ပြတ်တက်တဲ့ပေါ့သူဟွာပေါ့အဲပစင်ချခြင်းလို့ပေါ့ပစင်လူချခြင်းလို့မကြောင်ပြတ်တက်တဲ့ပေါ့အဲတော့ MI35 နှစ်စီးပေါ့ပြစ်တာတစ်စီးဝဲပြင်တာတစ်စီးနဲ့လူချသွားတာကအဲရိုးရိုးပစင်းကနှစ်စီးပေါ့
စကိုင်းတိုင်းတပည့်ရင်တဝိုက်မှာစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်တွေအကြားမကြာတိုက်ပွဲတွေရှိနေပြီးစစ်ကောင်စီဘက်ကလေကြောင်းကတိုက်ခိုက်တာတွေအရင်ကလည်းရှိခဲ့ဘူးတယ်လို့ဒေသခံတွေကပြောပါတယ်ရှင်